နိုင်ငံတကာစံနှုန်းတွေနဲ့ကန့်ညီတဲ့မြန်မာစာယူနီကုတ်စနစ်ကိုကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာဒီကနေ့အော်တိုဘာလ၁ရက်နေ့ကစပြီးတော့တပြိုင်တည်းပြောင်းလဲသုံးကြဖို့မြန်မာအစိုးရကညွှန်ကြားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာယူနီကုတ်စနစ်ကူပြောင်းအသုံးပြုခြင်းအခမ်းအနားမှာအလားတူတိုက်တွန်းခဲ့တယ်လို့နိုင်ငံကလည်းဗီဒီယိုကတစ်ဆင့်တိုက်တွန်းပြောဆိုထားပါတယ်။မြန်မာနိုင်ငံဟာယူနီကုတ်စနစ်ကိုနောက်ဆုံးကူပြောင်းတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီအပြောင်းလဲကိုထောက်ခံသူတွေရှိသလိုအစိုးရကပါဝင် No ဆိုရတဲ့တဖြည်းဖြည်းအချိန်ယူလှုပ်ဆောင်တင်ကြောင်းဝေဖန်ထောက်ပြကြတာလည်းရှိပါတယ်။ဒီအကြောင်း VOA မြန်မာပိုင်းတင်ထောက်ကိုစောထက်ကရုံကနေမေးမြန်းသတင်းပေးပို့ထားပါတယ်
။ကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာမြန်မာစာရေးတဲ့အခါမှာနိုင်ငံတကာနဲ့ကိုက်ညီရဲ့စနစ်တစ်ခုဖြစ်ပေါ်လာဖို့အတွက်ရည်ရွယ်ပြီးမြန်မာအစိုးရကယူနီကုတ်စနစ်ကိုပြောင်းလဲအသုံးပြုကြဖို့တိုက်တွန်းဆွတ်ဆော်တာတွေလွန်ခဲ့တဲ့လပိုင်းအတွင်းကအရှိန်မြင့်လှုပ်ဆောင်လာခဲ့ရမှာနမေကြီးအမှုပညာရှင်တွေအထင်ကရပုဂ္ဂိုလ်တွေလည်းပါဝင်ခဲ့ပါတယ်။အစိုးရဝန်ကြီးဌာနတွေနဲ့စီးပွားရေးလုပ်ငန်းတွေပြည်သူတွေအချင်းချင်းကြားမှာဆက်သွယ်ရေးစနစ်တည်ငြိမ်လာဖို့နဲ့အစိုးရတရလုံးပို့ပြီးတိုးတက်ကောင်းမွန်လာဖို့မြန်မာယူနီကုတ်စံစနစ်ကိုပြောင်းလဲသုံးကြဖို့ e-government ဦးဆောင်ကော်မတီနာယကနိုင်ငံတော်အတိုင်ပင်ခံဒေါက်ဆန်းစုကြည်ကလည်းဒီနေ့မနက်နေပြည်တော် MICC 2မှာပြုလုပ်တဲ့အခမ်းအနားမှာယူနီကုတ်ကိုပြောင်းသုံးကြဖို့တိုက်တွန်းပြောဆိုခဲ့ပါတယ်။ဒါ့အပြင်ပြီးခဲ့တဲ့ရက်ပိုင်းတွင်းကလည်းအော်တိုဘာ၁ရက်ကစပြီးအားလုံးတပြေးညီယူနီကုတ်သုံးကြဖို့ဒေါက်ဆန်းစုကြည်ကဖူဂျီယိုကတဆင့်အခုလိုတိုက်တွန်းနှုတ်ဆော်ခဲ့ပါတယ်။
ဒီဘက်နိုင်ငံဖွံ့ဖြိုးတိုးတက်ရေးပဲရေးပါတဲ့လုပ်ငန်းတစ်ခုဖြစ်တဲ့ကွန်ပျူတာနဲ့မိုဘိုင်းဖုန်းများ30ရာမှာနိုင်ငံတကာစာချုပ်စာညွှန်းနဲ့ကိုက်ညီပြီးမြန်မာစာရေးထုတ်နယ်လည်းညီညွတ်တဲ့မြန်မာယူနီကုတ်စံစနစ်ကိုဒီခုနှစ်အောက်တိုဘာလ1ရက်ကစတင်ပြီးညီညွတ်တဲ့30ကျပြီးတက်တော့ဆိုအပ်ပါတယ
်။ကွန်ပျူတာနဲ့လက်ကင်ဖုန်းတွေကမြန်မာစာစနစ်ကိုအစိုးရကိုယ်တိုင်တွန်းအားပေးချက်ချင်းပြောင်းလဲယူရဲ့နေရာမှာအမြင်ကွဲလွဲနေရလဲရှိပါတယ်။ယူနီကုတ်ပြောင်းလဲဖို့ကလိုအပ်ချက်တစ်ခုလို့ဆိုပေမဲ့ပြည်သူတွေကလက်ခံလာရင်တဖြည်းဖြည်းပြောင်းလဲလာနိုင်ကြောင်းတုံးဆွဲသူရဲ့အစဉ်ပြေအထိစောင့်ပြီးအချိန်ယူလုပ်ဖို့လိုကြောင်း Global Key စွမ်းဆောင်ရည်မြင့်သင်တန်းကျောင်းတည်ထောင်သူဦးလထွန်းကိုင်က VOA ကိုပြောပါတယ်
ယူနီကုတ်ဒီအခုကဆိုရဆက်ဆက်မှုနဲ့ပြောင်းခိုင်းနေတယ်လို့ကျွန်တော်ကသင်မြင်ယူဆတယ်အခုဖားပြတယ်ပြောပြတယ်မှတ်မှတ်တယ်ယူနီကုတ်မှာအတားအကျတွေအများကြီးရှိတယ်ဒါကြောင့်မလို့သုံးသင့်ပါတယ်ဒါကရိုးသားသားကျွန်တော်တို့စေတနာအမှန်နဲ့ကျွန်တော်တို့ဟိုဖြစ်တဲ့ဆိုရင်ဟိုပါလာမှာလည်း69နှစ်ကလေးလောက်ကလေးကကျွန်တော်တို့ကယူနီကုတ်ကိစ္စကိုကျွန်တော်တို့ပြောနေကြတယ်ကျွန်တော်တို့ Facebook မှာဆိုရင်ဇော်ဂျီနဲ့ယူနီကုတ်နဲ့ဒီဘိတ်လုပ်တဲ့ဟာတွေအများကြီးတွေ့ခဲ့ကြမြင်ခဲ့ကြတာပဲလေအကယ်၍သာယူနီကုတ်ဆိုတာဒီလူတိုင်းနဲ့ပို့ပြီးတော့အလွမ်းသင့်တဲ့စနစ်ဖြစ်တယ်ပို့ပြီးတော့အကောင်းတယ်လို့ယူဆကယူဆတယ်ဆိုရင်ဒီ9နှစ်6နှစ်ဆိုတဲ့ကာလအတွက်တစ်ခုဟာဒီစနစ်တစ်ခုအတွက်အသက်ဝင်မှုအတွက်လုံလောက်တဲ့အခြေအနေတစ်ခုပါပဲအခုအထိကျွန်တော်တို့ကဒီစနစ်ကသူ့အလိုလျောက်အသက်ဝင်မလာဘဲနဲ့ဇော်ဂျီသာတုံးနေကြတယ်ဆိုတာကိုနိုင်ကိုကစဉ်းစားစရာပေါ့လေ
အရင်စာစီစာရိုက်စနစ်မှာတွင်ကျခဲ့တဲ့ဝင်းစနစ်ကနေအင်တာနက်အသုံးပြုလာရဲ့နောက်ပိုင်းမှာအများစုကဇော်ဂျီစနစ်ကိုပြောင်းလဲသုံးကြလို့အခုထပ်ပြီးအပြောင်းလဲကာလမှာအားလုံးတပြေးညီအတိုင်းအတာတစ်ခုထိခက်ခဲနိုင်ပေမဲ့နောက်ပိုင်းမှာအဆင်ပြေသွားနိုင်ကြောင်းဤပညာကုမ္ပဏီမီကာမြန်မာလင့်စ်ရဲ့မန်နေဂျင်းဒါရိုက်တာကိုစိုးတီဟာနောင်ကအခုလိုပြောပါတယ်
ကျွန်တော်တို့ဖြည်းဖြည်းချင်းပြောင်းရမယ်ဆိုတဲ့ဟာအတွက်ကတော့အဓိကကြဆုံးဘာနဲ့ကျွန်တော်နှိုင်းချင်ကြည့်ရမလဲဆိုတော့ကျွန်တော်တို့ဒီ Unicode ဆန်စနစ်ကိုကျွန်တော်တို့အခုမတုံးသေးတဲ့နိုင်ငံတနိုင်ငံနဲ့ကြံတော့တယ်အဲ့နိုင်ငံကျွန်တော်နိုင်ငံပဲနောက်ပြီးတော့အဲ့ Unicode ဆန်စနစ်ကိုနောက်ဆုံးလိုက်နာပြီးတော့ပြောင်းလဲအသုံးပြုခဲ့တဲ့နိုင်ငံတောင်မှကျွန်တော်တို့ရဲ့10နှစ်လောက်ကြာခဲ့ပြီဟိုဖြည်းဖြည်းချင်းပြောင်းတာတည်းစားလို့ရှိရင်အဲ့ဒီလိုပဲအတိုင်းအတာတစ်ခုဒီအခက်အခဲကိုရင်ဆိုင်ပြီးအားလုံးတူညီပြောင်းလိုက်တာကျွန်တော်တို့ပို့ပြီးထိရောက်တဲ့ခီးတစ်ခုရောက်နေတယ်ခင်ဗျဟုတ်
အော်တိုဘာ၁ရက်မှာသတင်းဌာနတွေအနေနဲ့အစိုးရဌာနတွေနီးတူယူနီကုတ်ကိုပြောင်းလဲသုံးရမယ်လို့ပြန်ကြားရေးဌာနကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလက်တွေ့မှာအခက်အခဲတွေရှိနေကြောင်းပုဂ္ဂလိကဂျာနယ်တိုက်တစ်ခုရဲ့ ID တာဝန်ခံကိုမင်းစာနီကပြောပါတယ
်။ကျွန်တော်တို့ဒီသတင်းဌာနကိုတော့ပြန်ကြားရေးဝန်ကြီးဌာနကနေစာပို့ရပေါ့။ဗာပို့လဲဆိုအဲ့စာထဲမှာဆိုရှယ်မီဒီယာနဲ့ website ပါဝင် online ဆက်နွယ်တာတို့တွေပေါ့နော်။အများကြီးကြည့်ရင်သိရှိစေရန်သတင်းဖော်ပြရတဲ့ယူနီကုတ်ကိုပြောင်းလဲသုံးပြုရန်ဆိုတော့ညွှန်ကြားစာတော့ရောက်ပါတယ်ကြာ။ဒီချက်ချင်းနဲ့ရင်းကြီးကျွန်တော်တို့ကြောက်ဖို့ပြုဖို့ကြတော့အခက်အခဲတချို့တော့ရှိပါတယ်။တိုက်ဆိုင်လုပ်တဲ့လူတွေကဒီဖောက်ရိုက်ဖို့ကြတော့တော်တော်ခက်ခဲတယ်ပေါ့။ဒီမှာ Facebook ပေါ်တင်တော့လည်းကောင်း၊ WhatsApp ပေါ်တင်တော့လည်းကောင်းကျွန်တော်ကနှမျိုးနှမျိုးလုပ်တည်ရတယ်ပေါ့။အဲ့လိုတည်မှပြဿနာတွေကအဆင်ပြေတယ်ပေါ့နော်
။အစိုးရအနေနဲ့အခုလိုချက်တဲ့ဝင်ဝင်ပြောင်းလဲဖို့တိုက်တွန်းတာတဲ့အသုံးပြုတဲ့သူတွေလိုက်ပါလာအောင်စီရင်နှုတ်ဆော်တာတွေအခုလိုရုပ်တရက်အတင်းပြောင်းလဲခိုင်းတာတဲ့အချိန်ယူပြီးလုံးတင်တယ်လို့အများစုကပြောပါတယ်။ Unicode စနစ်မှာတိုင်းရင်းသားဘာသာစကားတွေကိုလည်းအဆင်ပြေပြေသုံးနိုင်မယ်လို့ Unicode ဖန်တီးသူတွေကပြောဆိုထားပါတယ်။